သောတာရှင်များခင်ဗျာတပည့်ဆိုင်မှာဝင်းဖီတွေ့ကြရတာကလေးတစ်ခုကိုပြန်ပြောခြင်းပါတယ်လူငယ်ကလေးတစ်လိုက်လက်ဖက်ရည်တောင်းနေကြရင်တယောက်ကစကလုံးအသစ်အဆန်းတစ်ခုပေါ်လာပြန်ပြီလို့ပြောပါတယ်ကြံတဲ့ငယ်ချင်းတွေကဝိုင်းမေးကြတော့ကြပြားတစ်ပုတ်ထဲမှာအချစ်နဲ့ပတ်သက်ပြီးတော့အမျိုးမျိုးမပြေမလည်ဖြစ်နေတာကိုနင်းညိုနင်းညွန်အခြေအနေရောက်နေတယ်လို့ရေးထားတဲ့အကြောင်းဘာကိုဆိုလိုတာလဲလို့တိတိကျကျမသိပေမဲ့စကလုံးလေးတွေကအတော်မိုက်တယ်လို့ခစ်လူငယ်တွေရဲ့ဘန်းစကားနဲ့ပဲဆက်ပြီးတော့စွတ်တင်နေပါတယ်ဒီတော့မှသူတို့ထဲမှာစဖတ်အပူကောင်းမှုရတဲ့အသက်လည်းနည်းနည်းပိုကြီးတဲ့လူငယ်ကနင်းညိုနင်းညွန်ဆိုတာစကလုံးအသက်မဟုတ်တဲ့အကြောင်းအခြေအနေတရားရမှာအလှုပ်မခံနိုင်လောက်အောင်အနည်းရှိနေတာကိုပြောတာဖြစ်ကြောင်းဒီစကစုကိုအထူးသဖြင့်အညာဒေသတွေမှာရှိကြတဲ့ကအတော်ကလေးသုံးခဲ့ကြပြီးဖြစ်တဲ့အကြောင်းတိုက်ရိုက်အဓိပ္ပာယ်ကတော့လူတွေနေထိုင်သွားလာလှုပ်ရှားကြရမယ်ကြံခင်အနေနဲ့မခိုင်မခန့်ဆွေးမြေ့ကျိုးပဲ့နေလို့ဘယ်နေရာကိုပဲနင်းလိုက်နင်းလိုက်ကျုံးဝင်သွားတာကျိုးထွက်သွားတာတွေဖြစ်နေတယ်ဘယ်လိုမှမသွားရဲမလာရဲမလှုပ်ရဲတော့အောင်ဖြစ်နေတာမျိုးကိုဆိုလိုတဲ့အကြောင်းရှင်းပြပါတယ်။ဒါဆိုအချစ်ရဲမှနင်းညိုနင်းညွန့်ဖြစ်နေပါလဲလို့ရေးထားတာဘာကိုဆိုလိုတာလဲလို့မေးတော့ဒါကလည်းရှင်းပါတယ်တဲ့။အဲ့ဒီအချစ်ရဲမှရှေ့တိုးလို့လည်းမရနောက်ဆိုလို့လည်းမရဘေးတစ်ဖက်တစ်ချက်ကိုလည်းရွှေ့မရပဲလှုပ်မရတော့အောင်ခြေနေဆိုးနေတာကိုဆိုလိုတာပါပဲတဲ့။ရှင်းတဲ့သူကရှင်းပြပြပါတယ်။ဒီစကလုံးတွေကိုများသောအားဖြင့်ကတော့တခြားနေရာတွေမှာသုံးတာသာများကြောင်းဒါပေမဲ့အသုံးနည်းလာတဲ့အကြောင်းအများဆုံးသုံးတတ်တဲ့နေရာတွေကတော့အုပ်ချုပ်ရေးစီမံခန့်ခွဲရေးတွေယိုယွင်းပျက်စီးလာရင်အဲ့ဒီအခြေအနေစုကိုနင်းကြိုနင်းကြိုအခြေအနေလို့ပြောတာရေးတာကြတဲ့အကြောင်းအလားတူပဲနိုင်ငံရေးစီးပွားရေးလူမှုရေးတွေမှာမဆုတ်တာမတက်တာမလှုပ်တာမရှက်တာဖြစ်အောင်ပြက်ပြားယိုယွင်းနေရင်နင်းကြိုးနင်းကြိုးအခြေအနေကိုရောက်နေတယ်လို့ပြောတတ်ကြတာပါပဲလို့ရှင်းပြပါတယ်တူတူတုတ်တုတ်နဲ့အဓိပ္ပာယ်အတော်တာသွားတဲ့မြန်မာစကားကလေးတွေဖြစ်ပါတယ်အဲ့လိုစကားစုကလေးတွေကိုခေတ်စကားနဲ့လူတူရှင်းလို့ပြောကြပြန်ပါတယ်အဲ့ဒီခေတ်စကားကလေးကလည်းခေတ်စားသွားတာပါပဲခေတ်ဆက်ဆက်မှာစကားလုံးအသစ်အဆန်းတွေပေါ်ပေါ်လာရကြပြီမဲ့အသစ်ပေါ်လာတိုင်းခေတ်စားသွားတိုင်းတော့လည်းကောင်းတာတွေမဟုတ်ပါဘူးဥမာမြန်မာစကားမှာအလွန်ကောင်းတယ်အလွန်ကြိုက်တယ်အလွန်ခိုက်တယ်ဆိုတဲ့နေရာတွေမှာအယံကောင်းတယ်အယံကြိုက်တယ်အယံခိုက်တယ်ဆိုတဲ့စကားလုံးအသစ်တွေတွင်ကျဲခစ်စားခဲ့ပါတယ်သိလဲသုံးကြပါတယ်ဒီတော့တိုက်ဆိုင်တယ်လို့ပဲပြောပြောစကားနောက်တရားပါဆိုတာလို့မြန်မာပြည်မှာအယံပြောအယံလုတ်အယံမိုက်ပြီးတော့အယံမှားကုန်ကြပါတယ်အယံကာရောလုတ်တယ်ဆိုတာပဲကောင်းမလဲယံကားတယ်ဆိုတာလည်းပဲကောင်းမလဲရန်တန်လုတ်တယ်ဆိုတာမသိနားမလဲတဲ့သူတွေလုတ်တာပဲ။နောက်မြန်မာစကားမှာမိုက်တယ်မဲတယ်မှောင်တယ်ဆိုတာတွေဟာအတော်ကြက်ပြင်းမဲတယ်ပညာအမျိုးမြင်မရှိတာတွေကိုဆိုလိုတာမဟုတ်လား။ဒီတော့အရန်မိုက်တယ်လို့ပြောဆိုချီးကျူးတတ်ကြတယ်။ခစ်ကြီးတဲ့မှာနင်းညွန်းနင်းညွန်းတွေဖြစ်ကုန်တာမဆန်းပါဘူးလို့ပဲပြောရပါတော့မယ်။ဆက်လက်တင်ပြပါမယ်။ကြားမှာချမ်းသာကြပါစေကျွန်တော်ဝင်းဖြစ်